ဆရာတို့ဒီရခိုင်မျိုးသားပါတီကဒီဘိုးလုံးမှုဆောင်အစည်းအဝေးကျင်းပခဲ့တယ်ဗောလေလာမဲ့ဗောလေဒါရခိုင်ပြည်နယ်ရဲ့အစိုးရအဖွဲ့ဖွဲ့စည်းဖို့ခိုင်ပြည်နယ်လွှတ်တော်ဖွဲ့စည်းဖို့အတွက်ဆရာတို့ဘယ်လိုများပြင်ဆင်ထားပြီလဲဘာတွေများထုတ်ပြန်ထားတာမျိုးရှိပါသလဲဆရာ
ဘိုးလုံးကြီးကလာမဲ့တနင်္လာနေ့ဆိုရင်ရခိုင်ပြည်နယ်ပါလီမန်ဒီနိုင်ငံလုံးမှာလည်းကျင်းပမှာပါကျွန်တော်တို့ကဒီနေ့လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌကိုနော်ကျွန်တော်တို့ပါတီဘက်ကညှိနှိုင်းတာပေါ့လေအဲ့ဒီအတွက်လည်းအင်ဂျာနိုင်ကြတာရှိပါတယ်အဲ့ဒါလေးလည်းကျွန်တော်တို့ရွေးထားပြီးသားလေအဲ့တော့ဘေးပုဂ္ဂိုလ်ဆိုတော့အခုပြင်ပြောဖို့ဆိုပါသေးတယ်ကျွန်တော်တို့နဲ့မဟာမိတ်ချိတ်ဆက်မှုနှစ်ခုရှိပါတယ်ဒီဘက်က UNA တစ်ဖက်က MBS အဲ့တော့ဒီနှစ်ခုနဲ့ကျွန်တော်တို့ရခိုင်မျိုးသားပါတီမတိုင်ခင်က RNDP MBS နဲ့ချိတ်ဆက်ပါတယ် ALDP UNA နဲ့ချိတ်ဆက်ပါတယ် AMB ဆိုတဲ့နှစ်ဖက်ပေါင်းတဲ့ကာလပါတီဖြစ်သွားတဲ့အခါမှာကျွန်တော်တို့ကဖာမိတ်ချိတ်ဆက်မှုနှစ်ခုလုံးကိုကျွန်တော်တို့က suspend လုပ်ပါတယ်တချို့ပုဂ္ဂိုလ်ကအဲ့ဒီမဟာမိတ်ချိတ်ဆက်မှုမှာကိုယ်တိုင်ပါဝင်ကြကြတာရှိပါတယ်အဲမလေးက6ရက်နေ့အစည်းအဝေးမှာဆုံးဖြတ်ပါတယ် MBS နဲ့ချိတ်ဆက်ပြီးချိတ်ဆက်သွားဖို့ဆုံးဖြတ်ပါတယ် UNA နဲ့ချိတ်ဆက်မှုကိုဖြတ်တောက်ဖို့အားလုံးသဘောတူကြပါတယ
်ဘိုးကော်မတီအစည်းအဝေးမှာပေါ့လေဆရာတို့ CEC ဘယ်နှဦးတော်များတက်ရောက်ပြီးတော့ဒါဆွေးနွေးကြကြပါလဲဆရာ
ဒီဘက်မှာ18ဦးဌာနချုပ်ကိုရောက်ပါတယ်နေပြည်တော်ဘက်မှာ6ဦးကတယ်လီဖုန်းစပီကာကိုဖွင့်ပြီးမှအပြန်အလှန်ကျွန်တော်တို့ဆွေးနွေးကြပါတယ်အဲ့တော့18ဦးနဲ့6ဦးဆိုရင်28ဦးကြောက်ပြီလို့ပြောလို့ရပါတယ
်အခုလက်တလောပေါ့လေဒါအမျိုးသားလွတ်တော်ဒုဥက္ကဋ္ဌဖြစ်သွားတဲ့ဆရာတို့ပါတီကအငယ်ဦးအေးတောင်ရောဒီစီစီစီဝင်မှာပါသေးလားဆရာ
မပါဘူးခင်ဗျ
ရခိုင်ပြည်နယ်အတွက်ပေါ်လေဒီလွတ်တော်အကြီးအကဲတွေရခိုင်ပြည်နယ်အစိုးရအဖွဲ့နိုင်ရေးအတွက်ကိုဒီအနိုင်ရ NLD ပါတီနဲ့ရောဆရာတို့ရှေ့ဆက်ပြီးတော့ဗာများဆွေးနွေးတော်မူများရှိဦးမလဲဆရာတို့ရောဗာများဘယ်လိုများဖိတ်ခေါ်ဦးမလဲဆရာ
ရခိုင်ပြည်နယ်အစိုးရပါဝင်တိုင်းဒေသကြီးပြည်နယ်အစိုးရအားလုံးဟာကျွန်တော်တို့မြန်မာတရားကလာမည့်မတ်လပထမပတ်ဒုတိယပတ်လောက်မှာပဲပို့ထွန်းလာမှာဖြစ်တဲ့ခါမှာဂုပါလီမန်တွေဖွဲ့စည်းပြီးတဲ့နောက်မှာဒီတော်စုမှအနိုင်ရတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့သစ်ဆုံဆွေးနွေးမှုလမ်းကြောင်းတစ်ခုဒီကြားထဲမှာပွင့်လာမှန်နေလို့သုံးသပ်ပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုကပြည်တော်စုတည်ငြိမ်အေးချမ်းရေးနဲ့တည်ရိပ်ဆက်ဆက်ပါတယ်။ဒီလိုပဲရခိုင်လူထုနဲ့ရခိုင်မျိုးသားပါတီကအမတန်ကိုနော်စီစီလုံးလုံးစီးဆောင်မှုအမတန်ခံနေပါတယ်။အဲဒါကြောင့်ရခိုင်မျိုးသားပါတီရဲ့ပူးပေါင်းပါဝင်မှုဟာရခိုင်ပြည်နယ်အစိုးရရခိုင်ပြည်နယ်ပါလီမန်အတွက်အမတန်ရေးကြီးရဲဆိုတာကိုကျွန်တော်တို့ဆက်တကတွေ့ပြီးမှသုံးသပ်ဆင်ခြင်ပါတယ်။ဒါကြောင့်ဥဆုံဆွေးနွေးမှုတစ်ခုလုပ်ပြီးမှဒီငင်းအေးချမ်းတဲ့ရခိုင်ပြည်နယ်ဝန်ဝန်ဖြစ်အောင်ဒီငင်းအေးချမ်းပြီးမှဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုဥဆောင်ဦးရပြုနိုင်တဲ့ရခိုင်ပြည်နယ်အစိုးရအခုတည်းကပို့ထွန်းလာအောင်မြန်မာဒီမိုကရေစီဖွဲ့ချုပ်နဲ့ကျွန်တော်တို့ဟာဆွေးနွေးညှိနှိုင်းပြီးမှအပြေရှာနိုင်နေတယ်လို့လည်းယုံကြည်ပါတယ်။ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှလည်းတည်မြင်ဆောင်2016ကိုခိုင်ခိုင်မာမာယက်တီကြောင်းပဲကျွန်တော်တို့ဘက်ကထပ်ပြီးတော့အလေးနဲ့ထားပြီးပို့ညွှန်းပါတယ်။အဲ့ဒီအတိုင်းပဲယက်တီသွားဖို့ကျွန်တော်တို့ပါတီဘက်ကခိုင်ခိုင်မာမာရှိပါတယ်။
ဒီလက်တလောပါဘောလေ NLD ဘက်ကနေပြီးတော့ဒါပြည်နယ်တိုင်းဒေသကြီးအလိုက်လွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌဆိုတဲ့အမည်စင်းနေတာတရားမဝင်တဲ့အမည်စင်းတွေထွက်ပေါ်လာတယ်ဗောလေအဲ့ဒီတည်းမှာရခိုင်နဲ့ရှမ်းပြည်နယ်နှစ်ခုကတော့မပါခဲ့ဘူးဗောဒီအတွက်ကို NLD ကဒါလက်လွတ်လိုက်မဲ့အနေအထားမျိုးလို့လဲတော်တော်များများဝေမှန်နေကြတယ်ဆရာအဲ့ဒီပုံမှာဆရာဘယ်လိုများမြင်ပြီလဲထင်မြင်ပြီလဲဆရာ
ပြည်နယ်လွတ်တော်တိုင်းဒေသကြီးလွတ်တော်ဆိုတာကနော်ကျွန်တော်တို့ရဲ့လူထုထောက်ခံမှုဘယ်လောက်ရသလဲဆိုရပုံမှာမူတည်ပြီးမှအဲ့ဒီပါလီမန်တွင်းကဒီမိုကရေစီနှိကျရွေးကြရတာဖြစ်ပါတယ်။ရှမ်းဆက်ထားခဲ့တဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကိုပြန်ကြည့်ရင်ရှမ်းပြည်နယ်မှာတမရူသားလွတ်တော်ကိုယ်စီတွေကပူစီပုံပါအရအများဆုံးဖြစ်ပါတယ်။အဲ့ဒီနောက်မှာပြည်ထောင်စုပါတီကအများဆုံးအဲ့ဒီနောက်မှာတတိယကျွန်တော်တို့နားလည်တော့မြန်မာဒီမိုကရေစီဖွဲ့ချုပ်ပြီးမှ SNLD လို့ကျွန်တော်တို့ပြီးပါတယ်။အဲ့ဒါကြောင့်ဒီပြည်နယ်မှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကရှမ်းပြည်နယ်ပါလီမန်ကိုထိန်းချုပ်နိုင်မယ့်အမတ်အနေထားမရှိပါဘူး။အဲ့ဒီတော့ဒီခိုင်ပြည်နယ်ပါလီမန်မှာလေးပဲဒီခိုင်မျိုးသားပါတီက23ဦးတဦးကတော့ကျင်းချခံထားရပါတယ်22ဦးရှိပါတယ်အဲ့ဒီမှာဒီခိုင်ပြည်က3ဦးတမရသားက12ဦးမျိုးသားဒီမိုကရေစီဖွဲ့ချုပ်က9ဦးဒီခိုင်မျိုးသားပါတီက22ဦးဆိုတဲ့အခါမှာစုဖွဲ့မှုကုနာလိုပူပေါင်းမှုရမျိုးသားဒီမိုကရေစီဖွဲ့ချုပ်က majority seat ကိုမရနိုင်ဘူးဆိုတာကျွန်တော်တို့မြေပြင်အခြေအနေကတိတာထင်ရှားပါတယ်အဲ့ဒီနှစ်ခုကနောက်ဆုံးချင်းဟာနိုင်ငံရေးအချင်းမှန်ပါတယ်ဖက်ဒရယ်ပြည်ထောင်စုကိုတွားလို့တဲ့သဘောနဲ့ကျင်းကမှုရဲ့ပထမအဦးဆုံးရလာအဖြစ်ဒီခိုင်ပြည်နယ်အစိုးရကိုကူးဆောင်ဖွဲ့စည်းခွင့်ပေးပါအဲ့ဒီမှာပဲတမလို့သားတို့ကိုဆိုပြီးဒီခိုင်မျိုးပါတီကပုဂ္ဂိုလ်ရေးခုနကမြန်မာဒီမိုကရေစီဖွဲ့ချုပ်ကပုဂ္ဂိုလ်နဲ့ပူးပေါင်းပြီးမှတည်ငြိမ်အေးချမ်းပြီးမှပြည်ထောင်စုကိုအထောက်အကူပြုနိုင်မယ့်ပြည်နယ်အစိုးရတစ်ခုကိုဖွဲ့စည်းခြင်းအပြင်ဖြစ်လာမယ့်အကျိုးဆက်ရှင်းစားနိုင်အောင်ကျွန်တော်တို့ဒီ statement မှာထုတ်ပြန်ထားခြင်းဖြစ်ပါတယ်ဒီ statement ပေါ်မှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကတတိယချက်နော်နည်းနည်းထွေးထွေးသဘောထားကြီးစွာကျင်းကဝေဖန်ထောက်ပြပြီးမှ ကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးလာနိုင်တယ်ဆိုရင်တို့ချင်းကျွန်တော်ရဲ့ရခိုင်ပြည်နယ်တည်ငြိမ်ရေးချမှုနဲ့အစိုးရဖွဲ့စည်းရေးဆိုတဲ့မူကတွေ့ဆုံဆွေးနွေးပြီးမှအခြေတစ်ခုကိုရနိုင်မယ်လို့ဒါယုံလေးယုံကြည်ပါတယ်အချိန်လေးရှိပါသေးတယ်
ဆရာဒေါက်တာအင်းမောအခုလိုပြကြပေးတာကျေးဇူးများနေပါတယ်ဆရာ
ဟုတ်ပါပြီဆရာကျေးဇူးတင်ပါတယ်